မြောက်ကိုရီးယားနိုင်ငံကစီးရီးယားချင်းချောင်းမှုတွေတိုးလာနေတဲ့အပေါ်မှာရင်ဆိုင်ဖို့အတွက်စီစဉ်တွေကိုအမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကကြေညာလိုက်ပါတယ်။အဲဒီစီစဉ်ထဲမှာအမေရိကန်ပြည်ထောင်စု Alaska ပြည်နယ်မှာဒုံခွင်ဒုံလက်နက်14ခုကိုလည်းနောက်ထပ်ထပ်ပြီးထားရှိသွားမှာဖြစ်တယ်လို့ပြောပါတယ်။ဒီစီစဉ်ထဲမှာဂျပန်နိုင်ငံမှာလည်းဒုံကြီကိုခြေရာခံလိုက်နိုင်မဲ့ Radar ထောက်လိုင်းရေးစခန်းတစ်လည်းပေါ်ပေါ်မှာဖြစ်ပြီးဒါဟာမြောက်ကိုရီးယားရဲ့ဒုံကြီချင်းချောင်းမှုတွေကိုတံပြန်ဖို့အတွက်အစဉ်အသင့်ဖြစ်နေအောင်ရည်ရွယ်ပြီးလုပ်တာဖြစ်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကဝါရှင်တန်မြို့တော်မှာတောက်ချာနေကပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာ California နဲ့ Alaska ပြည်နယ်တွေမှာဒုံကြီကိုဂျားပြတ်ဟန်တားနိုင်မဲ့ဂျားပြတ်ဒုံခွင်ဒုံလက်နက်30လောက်ကိုထားရှိပြီးဖြစ်တယ်လို့လည်းဝန်ကြီးကပြောပါတယ်။ဒီလက်နက်တစ်တွေကို2018ခုနှစ်မကုန်ခင်မှာစတင်အသုံးပြုနိုင်မှာဖြစ်တယ်လို့လည်းဆိုပါတယ်။မြောက်ကိုရီးယားအစိုးရကအမေရိကန်ပြည်ထောင်စုကိုကြိုတင်လက်ဦးမှုယူပြီးတော့နျူကလ ියر လက်နက်နဲ့တိုက်ခိုက်မယ်လို့ချိန်ချောက်လိုက်ပြီးရပိုင်းအကြမ်းမှာအမေရိကန်ကာကွယ်ရေးဝန်ကြီးကအခုလိုကြေညာလိုက်တာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုအာခံတဲ့အနေနဲ့မြောက်ကိုရီးယားအစိုးရဟာလွန်ခဲ့တဲ့နှစ်လကလည်းနျူကလ ියر စမ်းသပ်မှုကိုတတိယအကြိမ်စမ်းသပ်ဖောက်ခွဲခဲ့ပါတယ်ခင်ဗျာ။